Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2014ခုနှစ်ဇူလိုင်လ10ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီအထိစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုအောင်လုံးနဲ့အတူကြီးညာပေးပါပါဂါဇာကမ်းမြောင်ဒေသမှာအစ္စရေးတွေထိုးစစ်ဆင်နေတာဒီကနေ့ပါနဲ့ဆို3ရက်ရှိနေပါပြီအမေရိကန်နိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့ဘွဲ့ဟာတရုတ်နိုင်ငံမှာထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဆွေးနွေးပွဲတွေကျင်းပနေပါတယ်အင်ဒိုနီးရှားရွေးကောက်ပွဲမှာတော့ပြန်ပက်2ရက်စလုံးကအနိုင်ရတယ်လို့ကြီးညာနေကြတာမို့နှစ်ဖက်ထိန်းသိမ်းတင်းလောက်ကြဖို့လက်ရှိသမ္မတကနှိုးဆော်နေရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှတ်ခွန်ညီ
။ကောင်းပါပြီရှင်။အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးဒီ Unity Channel သတင်းတောက်တွေထောင်ဒဏ်10နှစ်ချမှတ်ခံရတဲ့အပေါ်မှာသတင်းလောကကဘယ်လိုတုံ့ပြန်ခဲ့ကြပါသလဲ
။ဒီမီဒီယာဥပဒေအတိအပြုအရကြောင့်ကိုယ်ဆိုလို့ရှိရင်အကာအကွယ်မဲ့တယ်ဖြစ်နေပါတယ်။တကယ်လို့တော့မီဒီယာဥပဒေရှိနေရင်မီဒီယာဥပဒေကအကာအကွယ်ပေးရင်ဒီလိုပြင်းထန်တဲ့ပြစ်ဒဏ်တွေရင်ဆိုင်ရဖို့မရှိပါဘူး။
မြန်မာစာနယ်ဇင်းကောင်စီယာယီဖွဲ့ဝင်တဦးဖြစ်တဲ့ဦးဇော်သက်ထွေးပြောပြခဲ့တာပါတစ်ဆက်တည်းနယ်စည်းမထားသတင်းတောက်များဖွဲ့ကလည်းဒီပေါ်မှာဘလို့တုံ့ပြန်သလဲဆိုတာနားဆင်ကြရမှာဖြစ်ပါတယ်တခါ Facebook လူမှုကွန်ရက်စာမျက်နှာတွေကနေဖြန့်နေတဲ့အမုန်းစကားတွေနဲ့ပတ်သက်လို့အစိုးရဘက်ကဘလို့အရေးယူဆောင်ရွက်ပေးမလဲဆိုတာတွေကိုလည်းနားဆင်ကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုအောင်လွင်ဦးတို့ကကြေညာပေးကြပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကစီးရီးအပြင်းထန်လုပ်နေတာ၃ရက်ရှိသွားပြီဖြစ်ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာဟာအစ္စရေးဘက်ကဂါဇာကရော့ကက်တွေနဲ့ပစ်ခတ်မှုတွေရပ်ဆဲသွားစေဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ဟမတ်စစ်သွေးကြော်တွေဟာအစ္စရေးကိုတိုက်ခိုက်တာအတွက်တံပိုးကြီးကြီးပြန်ပြီးပေးဆပ်ရလိမ့်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကပြောပါတယ်။ဂျာတပရီနေအစောပိုင်းမှာပြစ်မှတ်တော်များများဦးတည်ပြီးအစ္စရေးဘက်ကနေလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ဂါဇာမြို့ထဲမှာကားတစ်စင်းကိုထိမှန်ပြီးကားရဲဘာလူ၃ဦးသေဆုံးခဲ့ရတဲ့ပြန်ခန်ယူနစ်မြို့မှာတော့အဆောက်အဦတစ်ခုကိုထိမှန်ပြီး၈ဦးသေဆုံးခဲ့ရပါတယ်။လွန်ခဲ့တဲ့2ရက်အတွင်းအစ္စရေးစစ်တပ်ရဲ့ပစ်ခတ်မှုကြောင့်ပါလက်စတိုင်း82ဦးရဲ့မနေ့သေဆုံးခဲ့ရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒါပေမဲ့ဂျာတပရင်းနေဂါဇာဘက်ကပစ်ခတ်တဲ့ရော့ကက်တွေကြောင့်တော့အစ္စရေးဘက်ကထိခိုက်ဒဏ်ရာရမှုတွေမရှိခဲ့ပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာဂျာတပရင်းနေလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာအစ္စရေးပါလက်စတိုင်းပြဿနာကိုပြောကြားဖို့ရှိပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားစီးပွားရေးဆိုင်ရာအခြေတင်ဖြစ်နေရတာတွေအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သဘောထားကွဲလွဲနေတာတွေမှာတိုးတက်မှုရအောင်ဆောင်ရွက်ဖို့ပေကျင်းမြို့တော်ကနှစ်ရက်ကြာအစည်းအဝေးဆွေးနွေးပွဲမှာကြေညာပြုခဲ့ကြပါတယ်။သဘောထားမတူတာတွေကိုဆွေးနွေးညှိနှိုင်းဖို့အရေးကြီးတယ်ဆိုတော့လေဝန်ကြီးကယ်ရီကအမေရိကန်နဲ့တရုတ်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီကနေ့တွေ့ဆုံရမှာပြောဆိုခဲ့တာ
ပါ။ I think it really is a good idea not to be perturbed by differences.
ဘောရမတူတာတွေပေါ်စိုးရင်ကြောင်းကြနေစရာမလိုပဲကောလမှုတွေကိုဆွေးနွေးဖြေရှာတာစိတ်ကူးကောင်းဖြစ်တဲ့နိုင်ငံခြားဆက်ဆံရေးနဲ့အနာဂတ်အတွက်ဒီလိုမတူတာတွေကိုညှိနှိုင်းပြီးစိန်ခေါ်မှုကြီးတွေကိုလက်တွဲဖြေရှင်းရမှာသာဖြစ်တယ်လို့ဝန်ကြီးကယ်ရီပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ကုမ္ပဏီတွေထိခိုက်နေနာစေတဲ့အင်တာနက်ပေါ်ကထိုးနှက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရုတ်စိုးရတာဝန်ရှိသူတွေနဲ့ပုံမှန်လွန်းလွန်းဆွေးနွေးနိုင်ခဲ့တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့တာပါ။အမေရိကန်လုပ်ငန်းတွေကတော့တရုတ်နိုင်ငံဈေးကွက်ထဲကိုထိုးပေါက်နိုင်မှုကန့်သတ်မှုတွေရှိနေတာညာနာဥစ္စာပစ္စည်းပိုင်ဆိုင်မှုတွေခိုးယူခံရတာတွေအပြင်တရုတ်ရောင်းဝယ်တံမိုးကိုရှိတင်လာတဲ့ရွှတ်ချထားတဲ့အတွက်ပြပကုန်တင်ပို့ရမှာတစ်ပတ်သက်ဖြစ်နေတယ်လို့စောရကတက်နေကြတာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့အမေရိကန်ကညာနာဥစ္စာပစ္စည်းပိုင်ဆိုင်မှုတွေကိုခိုးယူနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုငြင်းဆန်ထားတယ်လို့အမေရိကန်ကသာတရုတ်နိုင်ငံကိုအပြစ်မောက်လုပ်နေတယ်လို့လည်းအပြန်အလှန်ဆွဆွဲထားတာဖြစ်ပါတယ်။
တရုတ်နိုင်ငံကကွန်ပျူတာဖောက်ထွင်းသူတွေဟာတောင်းနေချတဲ့ American ဆွေဝန်ထမ်းတွေရဲ့ကိုယ်ရေးအချက်အလက်တွေကိုရသွားခဲ့ကြတယ်လို့ Chatterbrain နဲ့ထုတ် The New York Times သတင်းမှာဖော်ပြထားပါတယ်။သူတို့ဟာဝန်ထမ်းလျှောက်လွှာတင်ရန်မှာဖော်ပြထားတဲ့လှုပ်ဝဲအချက်အလက်တွေကိုဖောက်ထွင်းခိုးယူကြတာဖြစ်ကြောင်း American ဆွေတာဝန်ရှိသူတွေကစီကနေသိကြရတာလို့ဆိုပါတယ်။ဒီကွန်ပျူတာဖောက်ထွင်းသူတွေဟာ American နိုင်ငံရဲ့အစိုးရဝန်ထမ်းခန့်အပ်ရေးဆိုင်ရာစီမံခန့်ခွဲရေးOPM ရုံးကအချက်လက်တချို့ကို match လာတဲ့မှာခိုးယူခဲ့ကြတာဖြစ်ပါတယ်ဒီလိုခိုးယူနေတာကိုသိခဲ့တဲ့နောက် OPM ရုံးကွန်ပျူတာကွန်ရက်ထဲ ကိုမဝင်နိုင်အောင်ပိတ်ပစ်ခဲ့ရတယ်လို့အမည်မဖော်လို့သူအမေရိကန်အရာရှိရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။ OPM ရုံးကွန်ပျူတာစနစ်ထဲကိုဒီတရုတ်ဖောက်ထွင်းသူတွေဘယ်တိုင်းတာတိဖောက်ထွင်းနိုင်ခဲ့လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဖော်ပြပါတယ်။လုံခြုံရေးဆိုင်ရာရှောက်ထွားတွေထဲမှာအလုတ်လျှောက်သူရဲ့နိုင်ငံရေးချအဆက်အသွယ်တွေအရင်ကမူရစေဝါတုံးဆက်မှုရှိမရှိစတဲ့အကြောင်းအရာလို့လျှုပ်ဝဲကိုရေးအချက်လက်တွေပါဝင်နေတာပါ။
ယူကရိန်းနိုင်ငံရှေ့ဘက်ကတဘုံတွေဆက်လက်ထိန်းချုပ်ထားတဲ့နေရာတွေကိုပြန်လည်သိမ်းပိုက်မှာဖြစ်တဲ့အကြောင်းသမ္မတပက်ထရိုပူရန်ရှန်ကိုကပြောဆိုလိုက်ပေမဲ့အစိုးရအနေနဲ့ထိန်းသိမ်းဆောင်ရွက်မှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တဘုံတွေရဲ့အမာဂန်စခန်းဖြစ်ခဲ့မှုတဲ့စလိုဗင်းစ်မှာရှိတဲ့တပ်ဖွဲ့တွေကိုတွားရောက်ကြည့်ရှုစဉ်သမ္မတကစကားပြောဆိုရမှာတော့ဒေါနက်စ်မြို့ကိုထိုးစစ်ဆင်ရမှာလမ်းပေါ်တိုက်ပွဲတွေလုပ်မှာမဟုတ်တဲ့အကြောင်းပြောဆိုသွားခဲ့တာပါ။ရုရှားလူလာသူကွက်ထွက်ရေးသမားတွေရဲ့ထိန်းချုပ်မှုတွေကြောင့်မြို့သူမြို့သားတွေစိတ်နှောက်ရှက်ဖြစ်ရတဲ့အကြောင်းနဲ့ငြင်းငြင်းလက်နဲ့ဆွန့်လို့ရင်းနဲ့လူငယ်ချင်းသာကွင်ပေးရေးအစီအစဉ်တွေနဲ့သာအပြေရှားမှာဖြစ်တယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလူလာသူတွေရဲ့ကွက်ထွက်ရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်သူတွေအဖြစ်လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေစုစုပေါင်းနောက်ထပ်17ခုကိုအရေးယူပိတ်ဆို့တန်ခတ်မဲ့စီးရင်ထဲမှာထပ်မံဖြည့်ဆို့ဖို့ဥရောပသမဂ္ဂ EU တန်တမန်တွေသဘောတူခဲ့ကြတဲ့အကြောင်း AP သတင်းဘုတ်ကဖော်ပြခဲ့တာပါ။ဒီဆုံးဖြတ်ချက်ကိုတော့ဒီသတင်းဘက်ကအကောင့်ထဲပေါ်မှာဖြစ်တယ်လို့လည်း EU တာဝန်ရှိသူတွေကကိုကပီသတင်းကဖော်ပြပါတယ်။ယူကရိန်းရှေ့ပိုင်းကပုံကံမှုတွေကိုအားပေးတယ်ဆိုပြီး EU ကအရေးယူတန်ခတ်ထားတဲ့အထက်မှာတော့လက်တလောလူပေါင်း61ယောက်နဲ့ကုမ္ပဏီနှစ်ခုပါဝင်ပါတယ်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားမှာဗိုလ်တပူးနေကကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာရှင်ပြိုင်ခဲ့ကြသူနှစ်ဦးစလုံးကသူတို့အနိုင်ရတယ်လို့အသီးသီးကြေညာခဲ့ကြတဲ့နောက်နှစ်ဖက်စလုံးထိန်းသိမ်းတင်းလှုပ်ကြဖို့မကြခင်တက်တန်းကုံဆွတော့မယ်လက်ရှိသမရဆူစီလိုဘမမ်ယူထိုယုံတို့ကနှိုးဆော်လိုက်ပါတယ်။နှစ်ဖက်စလုံးကအောင်ဝဲခံမှုအတွက်သူတို့ရဲ့ထောက်ခံသူတွေကိုစုဝေးတာမျိုးတွေမလုပ်ဘဲရွေးကောက်ပွဲတရားဝင်ရလက်ထုတ်ပြန်မဲ့အချိန်ထိစောင့်ကြဖို့မစ္စတာယူထိုယုံတို့ကသမရကိုစလာလောင်းနှစ်ယောက်စလုံးကိုတွေ့ဆုံတိုက်တွန်းခဲ့တယ်လို့သူရဲ့ Twitter စာမျက်နှာမှာရေးပါတယ်။ဗိုလ်တပူးနေကထွက်လာတဲ့အစောပိုင်းအချမ်းမြင်းမဲရလက်တွေရဂျကာတာအုပ်ချုပ်ရေးမှူးဟောင်းဂျိုကိုဖီဒိုဒိုကဗိုလ်ချုပ်ကြီးဟောင်းပရာဘိုဆူဘီယမ်တိုကိုမဲရေအတွက်ငါးရာခိုင်နှုန်းလောက်နဲ့အတားရနေတာတွေ့ရပါတယ်။အချမ်းမြင်းရေတွက်ထားတဲ့မဲရလက်အများစုရဲ့အနေထားကိုကြည့်ပြီးသူသားလင်းအနိုင်ရဖို့များတယ်လို့ဗိုလ်ချုပ်ကြီးဟောင်းကပြောပါတယ်။ဒါပေမဲ့အင်ဒိုနီးရှားရွေးကောက်ပွဲဆိုင်ရာလေးလက်ဒေလာတုံးတတ်သူတချို့ကတော့ယုံကြည်ရတဲ့ရလရေးတက်မှုတွေအရမစ္စတာဝီဒိုဒိုကအသာစီးရနေတယ်လို့ပြောပါတယ်ရွေးကောက်ပွဲလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်2000ခွဲနဲ့စစ်သား3000လောက်ကိုချထားခဲ့တယ်လို့ရွေးကောက်ပွဲဟာလည်းချော့ချော့မော့မော့ပဲပြီးသွားပါတယ်ဒါပေမဲ့မတိမငိမ်ဖြစ်လာမယ်ဆိုရင်ထိမ့်သိမ့်နိုင်မှုဒီကနေ့မှလည်းတက်တွေကိုဆက်ပြီးချထားပါတယ
်ဂျပန်နိုင်ငံမှာအပြင်းနဲ့နီယိုကူမွန်တိုင်းဒီကနေ့ဆက်လက်ဝင်ရောက်နေရမှာမိုးတိထံမှုတွေကြောင့်မြေပြုံမှုရေကြီးမှုတွေနဲ့ကြုံနေရပါတယ်ဂျပန်နိုင်ငံအလယ်ပိုင်းကမြို့တမျိုးဖြစ်တဲ့နာဂေဆိုမှာရှုပ်နေရောက်နင်းမြုပ်ခဲ့တဲ့အိမ်နဲ့တည်ဆုံသွားသူအသက်12နှစ်အရွယ်ယောက်ျားလေးတူပါဝင်လက်တော်တည်ဆုံသူလည်း3ဦးထံမှနေရှိနေပါပြီ။နာဂါနိုခရိုင်ကမြို့တွေမှာတော့ရှင့်ရီစီးဆင်းလာရကအိမ်တွေတရားတွေမြေထက်လန်းနေပျက်စီးကုန်တာကိုလည်းရုံမြင့်တန်ကြားသတင်းတွေမှာတွေ့ခဲ့ကြရတာပါ။တိုင်ဖွန်မုန်တိုင်းဖြစ်ကနေဗိုလ်တုနေကပဲအဆင့်မြင့်ရွက်ချတတ်မှတ်လိုက်တဲ့အပူပိုင်းမုန်တိုင်းနာဂိုကူရီကြောင့်ထိခိုက်ဒဏ်ရာရသူပေါင်းဟာလက်တော်50လောက်ရှိနေပါပြီ။မုန်တိုင်းဟာတနအီကိုလီတိုင်နှုန်းမိုင်80နီးပါးလောက်နဲ့ဆက်လက်အားကောင်းနေစေဖြစ်ပြီးဂျပန်နိုင်ငံကလူနေထူထွက်တဲ့ဒေသတွေကိုဖျက်ဆီးတိုက်ခတ်နေတာပါ။ဒီကနေ့မှာတော့မုန်တိုင်းဟာကျူရှူကျွန်းကိုဖျက်ဆီးနေပြီးတိုကျိုမြို့တော်နဲ့အိုဆာကာမြို့တွေရှိရာဟွန်ရှူကျွန်းကိုမနက်ဖြန်ဝင်ရောက်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။အာနာဘန်နီကတော့အိမ်နောက်စု3000လောက်ကိုဘေးကင်းရာနေရာတွေမှာခိုလုံကြဖို့နဲ့မုန်တိုင်းဖျက်ဆီးရာလမ်းကြောင်းတစ်လျှောက်နေထိုင်သူတွေအနေနဲ့လည်းအိမ်ထဲကအပြင်မထွက်ဖို့တတိပေးထားပါတယ်။
အခုလာမယ့်စက်တင်ဘာလနဲ့တောင်ကိုရီးယားမှာကျင်းပမယ့်အာရှအားကစားပြိုင်ပွဲအတွက်မြောက်ကိုရီးယားကအားကစားသမားတွေဆေးလွှတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးဖို့အဆိုပြုခဲ့ပါတယ်။ဆွေးနွေးပွဲကိုလာမယ့်အင်ကာနဲ့နယ်ဆက်ကပမ်မွန်ဂျွန်ညော်လေးမှာကျင်းပဖို့ရှိတယ်လို့မြောက်ကိုရီးယားအိုလံပစ်ကော်မတီကပြောတယ်လို့ဒီမြောက်ကိုရီးယားကလန်းချက်ကိုစဉ်းစားနေပြီးကြာသပတေးနေ့နှောင်းမိုင်းလောက်မှာအကြောင်းပြန်မယ်လို့ကိုရီးယားနိုင်ငံပေါင်းစည်းဝင်ကြီးဌာနကပြောပါတယ်။ဒီဆွေးနွေးပွဲမှာဘာအကြောင်းအရာဆွေးနွေးမယ်ဆိုတာအတိအကျမသိရသေးပေမဲ့မြောက်ကိုရီးယားအဖွဲ့လာရောက်မှုနဲ့ပတ်သက်ပြီးဆွေးနွေးစရာပြဿနာကတော့ရှိနေတာပါ။
မနေ့ကကစားခဲ့ရတဲ့ကမ္ဘာဖလားဆီမီဖိုင်နယ်ပွဲမှာအာဂျင်တီးနားအသင်းကနယ်သာလန်အသင်းကိုအနိုင်ရပြီးနောက်ဆုံးပိုလီပွဲကိုတက်သွားပါပြီ။မိနစ်90အချိန်ပြည့်တဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်တယ်လို့အချိန်ပိုနိုင်ယူဝက်ကစားရမှာလဲဂိုးမရတဲ့အတွက်ပနယ်တီကံပြီးအဆုံးဖြတ်ယူရမှာအာဂျင်တီးနားက၄ဂိုးနှစ်ဂိုးနဲ့အနိုင်ရရှိခဲ့တာပါ။နယ်သာလန်အသင်းကပထမအုပ်စုပတ်လဲရှုံးထွက်တဲ့အကျိုးပိုလီပွဲတွေမှာခြေစွမ်းပြခဲ့တယ်လို့ပွဲစဉ်တစ်လျှောက်ဂိုးအများဆုံးသွင်းနိုင်တဲ့အသင်းဖြစ်တဲ့အတွက်နောက်ဆုံးပိုလီပွဲထိတက်နိုင်တယ်လို့အစိုးရမှခန့်မှန်းထားတာဖြစ်ပါတယ်။ဆီမီဖိုင်နယ်ပွဲမှာစဉ္ချင်ချိုးလောက်ရှုံးကြီးရှုံးခဲ့တဲ့အင်ရှင်ဘရာဇီးကတော့စနေနေ့မှာနယ်သာလန်အသင်းနဲ့တတိယနေရာလူပွဲအတွက်ကစားကြမှာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေတည်းမှာတော့ဒီ Unity သတင်းတောက်တွေကိုချမှတ်လိုက်တဲ့ထောင်တန်းပေါ်သတင်းလောကကဘလို့ရှုမြင်ထောက်ပြခဲ့ကြသလဲဆိုတာပြောပြပေးပါပါရှင်။မကွေးတိုင်းဒေသကြီးပေါ့မြွတ်နယ်အတွင်းကကာကွယ်ရေးပစ္စည်းစက်ရုံသတင်းဖော်ပြခဲ့တဲ့ Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ဦးကိုဒီကနေ့ပခုတ်ကူခရိုင်တရားရုံးကနိုင်ငံတော်လျှို့ဝှက်ချက်ပေါက်ချားမှုဥပဒေနဲ့အလုတ်ကျန်းတဲ့ထောင်တန်း၁၀နှစ်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကတာဝန်ရှိသူတဦးကတော့ဒီလိုပြင်းထန်တဲ့ပြစ်ဒဏ်ချမှတ်တာမျိုးဟာစိတ်ပြက်ရကြောင်းနဲ့ဒီလိုချမှတ်တာကြောင့်စာနယ်ဇင်းသမားတွေအနေနဲ့မလုံခြုံမှုနဲ့အကာအကွယ်မဲ့မှုကိုခံစားရစေနိုင်တဲ့အကြောင်းလည်းပြောပါရတယ်။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရရှင်
။ဟုတ်ကဲ့ပြည်ရင်းထုတ်ကြတဲ့ဒီဆောင်ဖြစ်တဲ့ Unity Channel မှာဒီနှစ်ဇန်နဝါရီလကမကွေးတိုင်းပေါင်းမြို့နယ်မှာရှိတဲ့ကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုပြီးသတင်းဖော်ပြခဲ့တာကြောင့်ဂျာနယ်ရဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတဲ့သတင်းတောက်တွေကိုမြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှန်နဲ့ဖေဖော်ဝါရီလကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့ဖမ်းဆီးထားသူတွေကိုအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်အပြစ်ဒဏ်ချမှတ်ခဲ့တယ်လို့ဦးတင်ဆန်းရဲ့ရှေ့နေဦးကျော်လင်းကအခုလိုပြောပါတယ်
။ဦးတင်ဆန်းကဂျာနယ်လေးဟုတ်ကဲ့အားလုံးအားရောသူတို့နိုင်ငံတော်တွေကဒီပုံချမှုကိုပြုလို့နေပေါ့ဗျာ။10နှစ်10နှစ်ပါတော့လူရပါတော့ဘယ်လိုမှထောင်နေပါလေကြောင်းလာလုံးဟုတ်ကဲ့ပခုတ်ကူခရိုင်တရားကိုခရိုင်တဲ့ကောင်အယူကတော့ပြက်လို့ရသေးတာပေါ့ဗျာအယူကအတိုင်းအဆင့်ပြီးလို့ရှိရင်တခါဆက်ပြီးကျွန်တော်တို့နိုင်ငံတော်တရားဥပဒေတည်တယ်လို့ရဟုတ်ကဲ့
ဒီနေ့စီရင်ချက်ချမှတ်ခံရသူတွေကတော့ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းပေါ်မြို့နယ်သတင်းတောက်ကိုလူမော်နိုင်ရန်ကုန်အခြေစိုက်သတင်းတောက်တွေဖြစ်တဲ့ကိုရာစာဦးကိုပိုင်တက်ကျော်နဲ့ကိုစီသူဆိုးတို့ဖြစ်ပါတယ်ဒီလိုပြစ်ဒဏ်ချမှတ်တဲ့အပေါ်မှာအမှုတွေတွေကဆန္ဒရှိတဲ့ဆိုရင်အယူခံဝင်ဖို့ကိုဆောင်ရွက်သွားမှာဖြစ်တယ်လို့ဦးကျော်လင်းကဆက်ပြောပါတယ
်ဒီအမှုတွေတွေကဆန္ဒရှိတယ်ဆိုတော့ကျွန်တော်လုပ်ပေးရမှာပေါ့ဗျာဒါပေမဲ့ပထမအဆင့်အရမပြောလို့ဗျာဒုတိယအဆင့်အရနည်းနည်းပြောလို့
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအဖွဲ့ဝင်တဦးဖြစ်တဲ့ဦးစောသက်ထွေးကတော့ဒီလိုပြစ်ဒဏ်ချမှတ်တဲ့အပေါ်စိတ်ပျက်မိကြောင်းအခုလိုပြောပါတယ်
မြန်မာနိုင်ငံသားနေစင်းကောင်စီကအဲဒီ Unity သတင်းတောက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်နှစ်ရက်ကဥက္ကဋ္ဌတွေစီရဲ့တော့ကာကွယ်ဝင်ကြီးဌာနရဲ့နိုင်ငံတော်စတရာစီရဲ့ကျွန်တော်တို့စာရေးသားပေးဖို့ခဲ့ပါတယ်အခုလိုနိုင်ငံတော်လေးဝက်ချက်နဲ့ပတ်သက်ပြီးတော့ဖြစ်စဉ်အပေါ်မှာကျွန်တော်တို့အနေနဲ့ရင်းခုန်ချင်းဆုံးဖြတ်ချင်းမပြုလို့ဘူးဒါပေမဲ့ဒါဒီမိုကရေစီပြည်ပြည်ကြောင်းလဲရေးကာလမှာဖြစ်နေတဲ့အတွက်ကြောင့်မလို့တောင်နဲ့တရားနားလည်မှုမပြည့်ရွေးဖို့အတွက်ကိုဒီဖြစ်ရပေါ်မှာမီဒီယာသမားတွေပေါ်မှာညံ့ညတာတာစင်စားဆုံးဖြတ်ပြီးတော့မြစ်တက်ရက်ခံစားကျွန်တော်တို့ပြေးပို့ခဲ့ပါတယ်အဲ့ဒါနှစ်ကြိမ်ပြေးပို့ခဲ့ပါတယ်ဒါပေမဲ့နှစ်ကြိမ်ပြေးပို့ခဲ့မယ်အခုလိုမျိုးပြင်းထန်တဲ့ထောင်နေအနေနဲ့အခုလိုချမှတ်လိုက်တဲ့အပေါ်မှာကျွန်တော်တို့စံတဲ့စင်းကောင်စီကတော်တော်ကိုစိတ်ပြေရပါတယ်နောက်တစ်ခုကဒီစုတ်ရမနိုင်အနေနဲ့ကျန်တဲ့နေပယ်တွေနဲ့ထိစပ်ပြီးတော့တိုင်းပြည်အတွက်သွားဖို့ဆိုတဲ့နေရာမှာအခုလိုဖြစ်ရနေရတယောက်နဲ့တယောက်ကြားမှာယုံကြည်မှုရောပါလေဆိုယူဆပါတယ်
ဒီလိုချမှတ်ခံရတာဟာမီဒီယာဥပဒေနဲ့ပတ်သက်ပြီးဤဥပဒေမပြတ်ထန်းနိုင်သေးတာကြောင့်စာနယ်ဇင်းသမားတွေကိုအကာအကွယ်မပေးနိုင်တာဖြစ်တယ်လို့လည်းဆက်ပြောပါတယ်
။မီဒီယာသမားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့မီဒီယာဥပဒေရေးဆွဲဖို့ဆရာတို့ကိုယ်တိုင်စိတ်ကြိုက်ဖွဲ့စည်းပြီးလုပ်ဆောင်ပါလို့ပြောတဲ့အတွက်ကြောင့်ပေါ်ပေါက်လာတာဖြစ်ပါတယ်။ဒါပေမဲ့အခုကျွန်တော်တို့ကစာနယ်ဇင်းကောင်စီကနေပြီးတော့အဓိကလုပ်ငန်းတာဝန်ဖြစ်တဲ့မီဒီယာဥပဒေကိုလည်းရေးဆွဲခဲ့တယ်။တွတ်တော်နေရာလုံးမှာလည်းအခုဆိုလို့ရှိရင်သဘောတူဆုံးဖြတ်ပြီးပြီသမရာလည်းလက်မှတ်ရေးထိုးပြီးဒါပေမဲ့မီဒီယာဥပဒေအသက်မဝင်သေးဘူးလို့ပြောတယ်။အကြောင်းလဲဆိုတော့ဤဥပဒေမရေးဆွဲရသေးလို့ဆိုပြီးတော့အချိန်ဆွဲထားခြင်းကိုခံရပါတယ်။အဲ့ဒါကြောင့်မီဒီယာသမားတွေကဝယ်မဲ့တယ်ဖြစ်နေပါတယ်။တကယ်လို့တော့မီဒီယာဥပဒေရှိနေရင်မီဒီယာဥပဒေအကာအကွယ်ပေးရင်ဒီလိုပြင်းထန်တဲ့ပြစ်ဒဏ်တွေရင်ဆိုင်ရဖို့မရှိပါဘူး
။ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းအပါအဝင်သတင်းတောက်၄ဦးကို မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ပေါက်ကြားစေမှုဆိုင်ရာဥပဒေနဲ့ဖမ်းဆီးထိန်းသိမ်းထားခြင်းကတော့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းမြန်မာအစိုးရရဲ့ကင်တွယ်ပုံတွေကိုစောင့်ကြည့်နေခဲ့ကြပါတယ်။ဒီလ၄ရက်နေ့ကတော့မကွေးမြို့ပညာရေးဌာနကတရားလိုပြုပြီးဝတရားနှောက်ယှက်မှုပုံမှ353ပိုင်းနဲ့ကျူးလွန်မှုပုံမှ488တို့နဲ့တရားစွဲဆိုပြီးထောင်ဒဏ်တစ်နှစ်ချခံခဲ့ရတဲ့ DVB သတင်းတောက်ကိုစောဖေကိုလွှတ်ပေးခဲ့ပါတယ်။ဒီလိုလွှတ်ပေးတာဟာဒီအမှုကိုယူခံဝင်ရမှာ3လအထိရှော့ချပေးခဲ့ပြီးပြည်တံကြားခံရဲ့ပြေခဲ့တာကြောင့်လွှတ်ပေးခဲ့တာဖြစ်ပါတယ်
။ကိုမိုးစောပြပြခဲ့တာပါ။အခုလို Unity Channel ကအမှုဆောင်ရရှိချုံတဲ့သတင်းတောက်၄ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်ခံခဲ့ရတဲ့အပေါ်မှာပြင်သစ်အခြေစိုက်နယ်စည်းမထားသတင်းတောက်များအဖွဲ့ RSF ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံမှာသတင်းတောက်တွေအပေါ်ဖိနှိပ်မှုတွေပိုးပြီးတော့ဆိုးဝါးလာနေသလိုလွတ်လပ်စွာသတင်းရေးသားခွင့်အခြေအနေနောက်ပြန်ဆွဲနေတာကိုပေါ်လွင်စေတယ်လို့နယ်စည်းမထားသတင်းတောက်များအဖွဲ့ကပြောလိုက်တာပါ။ဒီကြောင့်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကပဲဆက်ပြီးတော့ပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါဒီ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတဲ့သတင်းတောက်လေးဦးကိုဒီကနေ့ပြည်နယ်တွင်ချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့ ISF နယ်စည်းမထားသတင်းတောက်များအဖွဲ့ကတော့ဒါဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ဆိုပြီးဒီကိစ္စကိုအပြင်းထန်ရှုံချတဲ့အကြောင်း ISF ရဲ့အာရှရေးရာတာဝန်ခံ Benjamin Ismay က VOA ကိုပြောပါတယ
် For reporters without borders it's an outrageous verdict we believe it's a huge step backward for press freedom in Burma.
တရားလုံးလုံလုံကျူးကျူးပြစ်ဒဏ်ချမှတ်လိုက်တာပါဒါဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အကြီးအကျယ်ဆုပ်ယုပ်မှုလို့ကျွန်တော်တို့ RSF ကယုံကြည်ပါတယ်ဒီပြစ်ဒဏ်ချမှတ်မှုကိုကျွန်တော်ပြင်းပြင်းထန်ထန်ရှုံချပါတယ်ပြစ်ဒဏ်တွေကိုချက်ချင်းပြန်ယူသိမ်းပေးဖို့လည်းတောင်းဆိုပါတယ်သတင်းတောက်တွေကိုဖမ်းဆီးထောင်ချတာသတင်းမီဒီယာတွေအပေါ်မှာကန့်သက်ပိတ်ပင်မှုတွေပို့ပြီးတော့လင်းလင်းမြန်မြန်ပြန်ဖြစ်လာနေတဲ့အပေါ်မှာလည်းကျွန်တော်တို့အထူးစိုးရိမ်ပါတယ
်အခုပြစ်ဒဏ်ချမှတ်မှုနဲ့ပတ်သက်လို့ဒီအမှုတွေရဲ့ရှင်းတွေကအယူခံဝင်ဖို့ပြင်ဆင်နေတဲ့အပေါ်မှာလည်း ISF အဖွဲ့ကအားပေးကူညီသွားမယ်လို့ Mr. Ismay ကပြောပါတယ်
First, we will publicly denounce. We are currently preparing and publishing some press release to denounce this outrageous.
ဒင်းတော်တွေအပေါ်တရားလုံးပြစ်ဒဏ်ချမှတ်တဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့တရားဝင်ကြီးညာချက်ထုတ်ပြန်ရှုံချသွားဖို့ပြင်ဆင်နေပါတယ်။အခုကိစ္စရှင်းနေတွေကယူခံဝင်ဖို့ကြိုးစားနေတာကိုလည်းကျွန်တော်တို့အားပေးကူညီသွားပါမယ်။အခုဒီပြစ်ဒဏ်ချမှတ်မှုကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေသတင်းမီဒီယာလွတ်လပ်ခွင့်တောင်းဆိုလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေကိုလည်းကျွန်တော်တို့တတ်နိုင်တဲ့ဘက်ကအားပေးကူညီသွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစတင်ခဲ့ပြီးတဲ့နောက်ပိုင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတိတိတသားပြောင်းလဲတိုးတက်လာတာမရှိလာဘူးလို့လည်း Mr. Ismay ကဝေဖန်ပါတယ်။ပြီးခဲ့တဲ့2012နဲ့2013ခုနှစ်တွေအတွင်းအာဏာပိုင်တွေဘက်ကဒီသတင်းသမားတွေအပေါ်မှာကန့်သက်ကြားမျက်နှာတွေချိန်ချောက်မှုတွေနဲ့ဖမ်းဆီးအရေးယူမှုတွေပိုပြီးတော့များလာခဲ့တာကို ISF အဖွဲ့ကလေ့လာတွေ့ရှိခဲ့ရတယ်လို့လည်းသူကပြောပါတယ်။Unity Channel သတင်းတောက်တွေအဖမ်းခံရချိန်တုန်းကမြန်မာနိုင်ငံကိုရောက်ရှိနေခဲ့တဲ့ဒီ American ပြည်သူ့တန်တမာရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Stengel ကလည်းဒီမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့အဲ့ဒီအချိန်ကအခုလိုပြောသွားခဲ့ပူပါတယ
် We're very concerned about the imprisonment of journalists, the harassment
မြန်မာနိုင်ငံမှာသတင်းတောက်တွေဖမ်းဆီးထောင်ချခံနေရတာတွေသတင်းတောက်တွေကိုပိတ်မှတ်ထားနေတဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်အထူးစိုးရိမ်ပါတယ်ဘယ်လိုနည်းနဲ့မှအဲ့ဒီလိုအခြေအနေတွေကိုလက်မခံနိုင်ပါဘူးသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေမီဒီယာဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေဆက်ပြီးလှုပ်လာတာကိုကျွန်တော်တို့မြင်ကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်တွေပိုပြီးခွင့်ပြုရမယ့်အချိန်ထဲမှာသတင်းသမားတွေအပေါ်ဖိနှိပ်မှုတွေကိုလည်းတပြိုင်တည်းအဆုံးသတ်ရမှာဖြစ်ပါတယ်
။မကွေးတိုင်းပေါင်းမြို့နယ်ကဒီကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလျှို့ဝှက်ဓာတ်ရုလက်နက်စက်ရုံအဖြစ်နဲ့ဖော်ပြခဲ့တဲ့အတွက် Unity Channel အမှုဆောင် Editor ကျုံးတဲ့အတူသတင်းတောက်လေးဦးကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ဒီနေ့အစောပိုင်းတုန်းကဒီအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။သူတို့ကိုဖမ်းဆီးခဲ့ခြင်းကလေးကဒီနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့သတိပေးစောင့်ကြည့်မှုတွေလှုပ်လာခဲ့တဲ့ကြားကပဲအခုနောက်ဆုံးသူတို့ကိုအလုတ်ကျန်းတဲ့ထောင်နှံ10နှစ်စီပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါရဲ့ရှင
်။တို့ရရှင်ခင်ဗျာအခုမြန်မာနိုင်ငံကဘာသာရေးပဋိပက္ခတွေအဓိကရုံးတွေရဲ့နောက်ကွယ်မှာနိုင်ငံရေးရွယ်ချက်နဲ့ကျုပ်ကင်လှုပ်ရှားနေတဲ့သူတွေရှိတယ်လို့သောရရှင်နေယူဆရပါလားတကယ်လို့ရှိခဲ့တဲ့ဆိုရင်ဒီလိုလူတွေကိုတိတိကျကျဖော်ထုတ်အရေးယူနိုင်ခြင်းရှိပါရလားတိတိကျကျဖော်ထုတ်အရေးယူနိုင်အောင်ဘယ်လိုဆောင်ရွက်ရမလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်စနေညတိုက်ရိုက်လှမ်းစီစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392 3992 5994fax number 2392 3992 5992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@vnews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေ ဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
တိုင်းရိုက်လေလိုင်းဆွေးနွေးခန်းစီစဉ်တွေကိုစနေနဲ့အင်္ဂါညတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံနှိုးဆော်ပါစေ။ VOA American တန်ရဲ့ကြာသပတေးနေ့ညနေဘက်စီစဉ်တွေကိုတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်။အခုသတင်းဆောင်ပါတွေကိုဆက်ပါအောင်မယ်ရှင်။ Facebook လူမှုကွန်ရက်ပေါ်ကမြန်မာဘာသာနဲ့ပြောဆိုရေးသားချက်တွေကိုစောင့်ကြည့်တာမျိုးမရှိပေမဲ့ထို့နဲ့တိုက်ခိုက်တာမျိုးဥပဒေချိုးဖောက်တဲ့ရေးသားဖော်ပြချက်တွေမျိုးကိုအတိပေးတိုင်ကြားလာမယ်ဆိုရင်အေးအေးယူတုံ့ပြန်ဆောင်ရွက်ပေးမှာဖြစ်တယ်လို့ Facebook ရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံတဦးက VOE ကိုပြောပါတယ်။ဒီကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပေးမှာပါရှင်
။အဲ့ဒီမှာသူတို့ပြန်ဖြေဆိုတာကတော့ဒီ Facebook အနေနဲ့ monitor စောင့်ကြည့်တာမျိုးမရှိပေမဲ့Facebook လူမှုကွန်ရက်ပေါ်မှာပုံကိုတဦးနဲ့တဦးစော်ကားတိုက်ခိုက်ရေးသားတာဥပဒေကိုချိုးဖောက်တာစတဲ့ရေးသားပြောဆိုချက်တွေကိုအတိပေးတိုက်ကြားလာတဲ့စာတွေကိုသုံးသပ်ပြီးတော့ဒီရေးသားဖော်ပြချက်တွေကို Facebook တာဝန်ရှိသူတွေကဖယ်ရှားပေးနေတယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာအစိုးရတာဝန်ရှိသူတွေဘက်က Facebook ကိုဆက်သွယ်အကြောင်းကြားလာတဲ့ကိစ္စမှလည်းတကဘာလုံးမှာဒီ Facebook သုံးဆွဲနေသူတွေအပေါ်ချမှတ်ထားတဲ့မူဝါဒအတိုင်းပဲကျင့်သုံးမှဖြစ်တယ်လို့ဆိုပါရယ် Facebook ကိုသုံးဆွဲတဲ့ဘာသာစကားစုစုပေါင်းဟာ20လောက်ရှိတယ်လို့လည်းပြောပါရယ်အခုလိုမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးကွဲပြားတာတွေအပေါ်အခြေခံပြီးတော့ Facebook ပေါ်မှာအမုန်းတရားတွေဖြန့်နေတယ်ဆိုတဲ့ရေးသားပြောဆိုချက်တွေကိုတိုင်ကြားလာတာနဲ့ချက်ချင်းကြိရှုဖယ်ရှားနိုင်ဖို့မြန်မာဝန်ထမ်းတဦးကိုလည်းမကြာသေးခင်ကပဲခန့်လိုက်တယ်လို့ဒီ Facebook တာဝန်ရှိသူတဦးက VOA ကိုအတည်ပြုပြောပါရယ် Facebook ပေါ်မှာသူတစ်ပါးနှစ်နာအောင်ရေးသားချက်တွေအမုန်းတရားဖြန့်ဖြူးရေးသားချက်တွေကိုမြန်မာပြည်သူတွေဘက်ကလည်း Facebook ကိုချက်ချင်းအကြောင်းကြားဖို့ကိုလည်းဒီ Facebook တာဝန်ရှိသူတဦးကတိုက်တွန်းသွားပါရယ်ဒါနဲ့ပတ်သက်လို့ဒီ American ပြည်ထောင်စုကမြန်မာကွန်ပျူတာပရိုဂရမ်မာတအုပ်ဖြစ်တဲ့ကိုမင်းကောင်ရဲ့အမြင်ကိုမေးကြည့်တဲ့အခါမှာတော့
Facebook အနေနဲ့ကတော့သူတို့ကိုက်တွေထားရတာရှိတာပေါ့လေရှိတဲ့ဟာကဘာလို့လဲဆိုတော့သူတို့တရားရောက်က violate လုပ်လို့သူတို့ရှိကို report လုပ်လာရင်သူတို့မှာအခြေအနေဖြုတ်ချခွင့်ရှိတယ်အဲ့ဒီကောက်ကိုပိတ်ပိုင်ခွင့်ရှိတယ်ဘဝဘီအနေနဲ့ကျတော့ဘဝဘီအစိုးရစင်ပေါ်ရတော့ပို့လောက်ချင်ပုံရတယ်ဟိုဒါပေမဲ့ဘဝကြီးကဘာကွာလဲဆိုတော့အစိုးရအင်တာနက်သုံးတဲ့လူတွေအကုန်လုံးကိုမော်နီတာလုပ်နေတာအင်တာနက်ကဖေးမှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်သုံးတဲ့လူတွေရဲ့ information အကုန်လုံးကိုသူကမော်နီတာလုပ်နေတယ်ဆိုတော့သူတို့တကယ်တမ်းသိကျင်ရင်အချိန်မီလေးဘယ်သူကဘာတင်လဲဆိုတော့သူတို့မှာသိပိုင်ခွင့်ရှိပြီးသားအဲ့အကောင်လည်းသူတို့အချိန်မီလေးအော်မော်နီတာလုပ်လို့ရတယ်သူတို့တီးပြီးတဲ့ချက်ချင်း Facebook ကိုအကြောင်းကြားပြီးရင် Facebook ရဲ့ icon ကိုပိတ်မယ်ဆိုရင်ပိတ်လို့ရတယ်ဟိုသုံးပြီးမှပဲပိတ်လို့ရမှာပေါ့နော
် Facebook ဟာ social media company တစ်ခုဖြစ်ပြီးတော့အခုဆိုရင်နိုင်ငံတကာမှာသုံးစွဲသူဥယျာဉ်ပေါင်းတန်းတထောင်ကျော်ရှိသွားပါပြီရှင
်မတ်အင်ဂျင်နိုင်ပြပြခဲ့တာပါအခုတခါတော့ American Outlook တော့ကြားနာပွဲမှာမြန်မာလူခွန်ရေးအခြေအနေပေါ်ဘာတွေတိုက်တွန်းခဲ့တယ်လဲဆိုတာပြောပြပေးသွားပါမယ်မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေဆက်လက်ဆိုးရွားနေဆဲဖြစ်တဲ့အတွက်အမေရိကန်အစိုးရကမြန်မာနဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်ပေးဖို့အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေကအစိုးရကိုတိုက်တွန်းပြောဆိုလိုက်ကြပါတယ်။မနေ့တုန်းကအမေရိကန်ပြည်ထောင်စုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ကြားနာစစ်ဆေးပွဲမှာပြောသွားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဒေါက်တာလတ်တန်းကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံလူခွင့်ရေးအခြေအနေဟာပိုလို့ဆိုးရွားနေတယ်လို့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်က Republican အထက်လွှတ်တော်မှ Ed Royce ကခုလိုထောက်ပြပြောကြားသွားပါတယ
် Burma the regime's early progress on human rights has given
ဒီမနက်ကမှနိုင်ငံရေးအရာစိုးစိုးပိုင်းကရရှိထားတဲ့လူခွင့်ရေးတိုးတက်မှုတွေဟာနိုင်ငံအဝန်းဘာသာရေးနဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခြေအနေဆိုးရွားလာမှုကြောင့်ပိုဆိုးရမကင်းဖြစ်စရာကောင်းနေပါတယ်လူမျိုးတုံးတပ်ဖြတ်မှုကိုတညတညထက်အဆုံးသတ်ရေးအဖွဲ့လိုအုပ်စုတွေရဲ့တတ်မှတ်ပြုစုချက်တွေအရရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေပါတယ်အစိုးရကသူတို့အပေါ်ဆက်ဆံတာဟာတိတ်ကိုရက်ဆက်လာပါတယ်ဒါကြောင့်အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုလက်တွေ့ကြကြရှင်းရှင်းလင်းလင်းရှုမြင်တုံ့တန်သင့်ပါတယ်တနေ့ကျမန္တာကိုလှုပ်ဆောင်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့မြန်မာအစိုးရကိုပံ့ပိုးမှုတွေဆက်မပေးသင့်တော့ပါဘူးဒါကြောင့်လဲ မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်စေဖို့အမေရိကန်အစိုးရအနေနဲ့ကျွန်တော်တို့ကော်မတီနဲ့လက်တွဲလှုပ်ဆောင်ပါလို့တိုက်တွန်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်စနစ်တကျနှိပ်ကွပ်နေတာအဆုံးမတတ်မချင်းနှစ်နိုင်ငံစစ်ဖက်ဆက်ဆံရေးကိုချက်ချင်းရပ်တန့်ဖို့လိုပါတယ်
။ဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းDon Crean ကပြဿနာတွေအများကြီးကြန့်ရှိနေသေးတယ်လို့သူပြောခဲ့ပါတယ်.
But large problems remain in the Rohingya.
မြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေပါတယ်. အထူးသဖြင့်တော့2015ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲတွေမှာဒေါ်အောင်ဆန်းစုကြည်ကိုတမရအဖြစ်ဝင်ပြီးတော့ရွေးချယ်ခံနိုင်ဖို့ဖွဲ့စည်းပုံကိုမပြင်သေးတဲ့အပြင်2016ခုနှစ်အလယ်ပိုင်းမှာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်မှာဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားအကြမ်းဖက်မှုဖြစ်ပွားခဲ့တာ Rohingya မွတ်စလင်တွေအပေါ်မှာနိုင်ငံညှင်းမှန်းတာ1982ခုနှစ်ဥပဒေအရနိုင်ငံသားခံယူခွင့်မရှိတဲ့အပြင်ရရှိထားပြီးသားသူတွေတောင်နိုင်ငံသားအဖြစ်ကနေရုပ်သိမ်းခံရတဲ့အပြင်အစိုးရကတိုင်းရင်းသားအုပ်စုတွေပေါ်တိုက်ခိုက်နေတာတွေဖိနှိပ်မှုတွေပါဝင်ပါတယ
်။ဒါကြောင့်လည်းမြန်မာနိုင်ငံပေါ်ထားရှိတဲ့သမ္မတအိုဘားမားရဲ့နိုင်ငံခြားရေးပေါ်လစီဟာပြုပြင်ပြောင်းလဲရေးကိုတွန်းအားပေးရန်ရောက်ပြီးမယ်လို့လည်းအမေရိကန်နဲ့ဥရောပနှစ်နိုင်ငံတို့ရဲ့မြန်မာနိုင်ငံပေါ်ချထားတဲ့တန်ခိုက်ပိတ်ဆို့မှုတွေရုပ်သိမ်းပေးတာဆော့ခဲ့တယ်လို့ Elon Kreiner ကထောက်ပြခဲ့ပြီးအချမ်းဖက်မှုတွေတဲ့တာဝန်ယူလှုပ်ဆောင်သူတွေပေါ်အမေရိကန်နိုင်ငံကြီးဌာနနဲ့ဗန်ဒါယီဝန်ကြီးဌာနတို့ကပိတ်ဆို့မှုတွေချက်မှတ်ကမြန်မာစစ်တပ်နဲ့လည်းဆက်ဆံရေးကိုကန့်သတ်တင်တယ်လို့သူကတိုက်တွန်းခဲ့ပါတယ်။ကျန်းမာဘွဲကိုတယောက်စစ်ဆေးခံခဲ့သူတဦးကတော့လူမျိုးတွန်းတပ်ဖြတ်မှုအဆုံးသတ်ရေးညီညွတ်စွာဆောင်ရွက်မှုအဖွဲ့ရဲ့ဥက္ကဋ္ဌThomas Andrews ကအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့လက်တွေ့မှာအကောင့်ထဲပေါ်လာဖို့ရကမြန်မာခေါင်းဆောင်တွေပေါ်လက်တွေ့ကြကြထိထိရောက်ရောက်တုံ့ပြန်အရေးယူနိုင်ဖို့ကအရေးကြီးတယ်လို့ထွက်ဆိုသွားကြောင်းပါရှင်
။ဒေါ်လှလှတန်ပြပြခဲ့တာပါရှင်။အခုနားဆင်နေကြတဲ့ကြာသပတေးနေ့ညနေဘက် VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတို့ကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေးဥအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကစစ်စင်ရေးအပြင်းထန်လုပ်နေတာ3ရက်ရှိသွားပါပြီ။အခုလိုလေကြောင်းတိုက်ခိုက်မှုတွေလှုပ်တာဟာအစ္စရေးဘက်ကိုဂါဇာကရော့ကက်နဲ့ပစ်ခတ်မှုတွေရက်သွားဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ဟမတ်စစ်သွေးကြော်တွေဟာအစ္စရေးကိုတိုက်ခိုက်နေတာအတွက်တန်ဖိုးကြီးကြီးပြန်ပြီးပေးဆပ်ရမယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်မစ္စတာဘန်ကင်မွန်ကလည်းချာတပရင်းနဲ့လုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာအစ္စရေးပါလက်စတိုင်းပြဿနာကိုပြောကြားဖို့ရှိပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားစီးပွားရေးအခြေအနေဖြစ်နေရတာတွေ၊ Internet Cyber တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးသဘောထားကွဲလဲမှုတွေအတွက်တိုးတက်မှုရအောင်လှုံ့ဆော်ဖို့ဘေကျင်းမြို့တော်မှာနှစ်ရက်ကြာဆင်မြန်ဆွေးနွေးပွဲမှာကတိပြုခဲ့ကြပါတယ်။သဘောထားမတူတာတွေကိုညှိနှိုင်းဆွေးနွေးဖို့အရေးကြီးတယ်လို့ဝန်ကြီးကယ်ရီကအမေရိကန်နဲ့တရုတ်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီကနေ့တွေ့ဆုံရမှာပြောပါတယ်။အင်ဒိုနီးရှားမှာဗိုလ်ဖူးနေကချင်းပါခဲ့တဲ့တမရရွေးကောက်ပွဲမှာရှင်ပြန်ခဲ့ကြသူနှစ်ဦးစလုံးကသူတို့နိုင်တယ်လို့အသီးသီးကြေညာခဲ့တဲ့နောက်နှစ်ဖက်စလုံးထိန်းသိမ်းလှုပ်ဆောင်ဖို့ဗဂျာကင်တက်တန်းကုံဆုံးတော့မယ်လက်ရှိတမရဆူဆီလိုဘမ်ဘမ်ဂျူရိုယူနိုကပန်ကြားလိုက်ပါတယ်နှစ်ဖက်စလုံးအောင်ပွဲခံဖို့သူတို့ရဲ့ထောက်ခံသူတွေစုဝေးတာမျိုးမလုပ်ဘဲတည်ဝင်ရလက်ထုတ်ပြန်မယ်အထိစောင့်ဖို့ပြောပါတယ်ဂျပန်နိုင်ငံမှာအားပြင်းနဲ့မုန်တိုင်းဒီကနေ့ဆက်ပြီးဝင်ရောက်တိုက်ခတ်နေရမှာမိုးတီးထန်မှုတွေကြောင့်မြေပြိုမှုတွေရေကြီးမှုတွေနဲ့ကြုံတွေ့နေရပါတယ်။ဂျပန်နိုင်ငံအလယ်ပိုင်းကမြို့တစ်မြို့ဖြစ်တဲ့နာဂီဆိုမြို့မှာရှင်တွေအောက်ကိုနှိမ့်ုပ်ခဲ့တဲ့အိမ်ထဲမှာတေဆုံးသွားတဲ့အသက်၁၂နှစ်အရွယ်ယောက်ျားလေးတဦးပါဝင်နှစ်တလောတေဆုံးသူဟာ၃ဦးထဲမှာရှိနေပါပြီ
။ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကျင်ညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုငိမ့်ချမ်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရဝါလီဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOE ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့၅ချိန်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOE မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voenews.com မှာနားဆင်နိုင်ပါတယ်ည9နာရီကျရင်တစ်ခါဖြတ်ထပ်ပြီးတော့ပြန်ဆုံကြရအောင်ပါတော်တာရှင်အားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစီရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.